အရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရဦးတွေကိုစစ်ဆိုးရကပြတ်ထန်းလိုက်တယ်ဆိုတဲ့သတင်းထွက်လာပါတယ်မြန်မာနိုင်ငံမှာအရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရဦးတွေကို2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေမှာပြတ်ထန်းခဲ့တာပါမကြခင်ခေါ်ယူတော့မယ့်လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုလက်တွေ့ကျင့်သုံးရမှာဖြစ်ပေမဲ့လွှတ်တော်မခေါ်ခင်မှာစစ်ဆိုးရကဒီဥပဒေကိုပြတ်ထန်းလိုက်တာကဥပဒေနဲ့မညီဘူးလို့လည်းတုံ့တက်ကြတာတွေရှိပါတယ်ဒီအကြောင်းကိုတော့မတ်တင်ကြီးထက်ကစုံစမ်းထားတာမို့ဆက်ပြီးပြောပြပါလိမ့်မယ်ရှင်
မြန်မာနိုင်ငံကအရွယ်ရောက်ပြီးသူအမျိုးသားအမျိုးသမီးတိုင်းစစ်မှုမထမ်းမနေရဥပဒေကိုစစ်အစိုးရကပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကတရားဝင်ပြဋ္ဌာန်းလိုက်တယ်လို့ဂျပန်သတင်းဌာန NHK ကဖော်ပြပါဗျ။စစ်အစိုးရသတင်းစာတွေမှာတော့ဒီဥပဒေကိုထုတ်ပြန်ထားတာမရှိသေးပါဘူး။2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့အရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်တွေ့ကျင့်သုံးမဲ့အစိုးရတဲ့မပေါ်ပေါက်ခင်မှာအခုလိုလှုပ်ဆောင်တာကဥပဒေချိုးဖောက်မှုတစ်ခုဖြစ်တယ်လို့ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရင်းအင်အားစု NDD ရဲ့သုတေသနမှူးဦးထေအောင်ကပြောပါတယ
်။ဒါမျိုးတော့လုံးလို့မရဘူး။ဘာလို့လဲဆိုတော့ဒါမျိုးကဟိုပြတ်တော့ဆက်အားသာရှင်စနစ်ဆက်ကျင်းတုံးနေတဲ့စစ်ဆိုးရဆိုရင်တော့ဒါသူတို့ဥပဒေရပါဗျာ။သူတို့ပါစပ်တရားထွက်တာဥပဒေဆိုတော့အဲသူတို့ပြတ်ထန်းနေရင်ပြတ်ထန်းလို့ရတာပေါ့။ဒါပေမဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီလုပ်မယ်ဆိုရင်တော့အဲ့ဒီအချက်တွေကိုဒီလွတ်တော်မှာတင်ပြီးတော့ပေါ့လေဥပဒေပြူရလိမ့်မယ်လို့ကျွန်တော်ထင်တယ်။နော်အဲ့ဒီဥပဒေပြူပြီးတော့မှပဲအဲဒီဟာကပြတ်ထန်းရမယ့်ဟာမျိုးပေါ့ဗျာ။အခုကတော့တော့မခေါ်ရသေးဘူးအစိုးရတော့မဖွဲ့ရသေးပဲနဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါတယ်ဆိုပြီးတော့အခုလိုပြဋ္ဌာန်းတာကတော့ဒါတရားဥပဒေပေါင်းနဲ့ကြည့်မယ်ဆိုလို့ရှိရင်ပေါင်းမဝင်ဘူးလို့ကျွန်တော်တို့ထင်ပါတယ်
အခုကျင့်သုံးမဲ့ဥပဒေအရအမျိုးသမီးတွေကအသက် 18 နှစ်နဲ့ 35 နှစ်ကြားအမျိုးသားတွေကအသက် 18 နှစ်နဲ့ 45 နှစ်ကြားအရွယ်ရောက်သူတိုင်းစစ်မှုထမ်းရမှာဖြစ်ပါတယ်စစ်မှုဒဏ်သက်တမ်းက2နှစ်ကနေ3နှစ်အထိဖြစ်ပါတယ်ဒီလိုစစ်မှုထမ်းဖို့အတွက်ကိုယ်တိုင်အာဏာပိုင်တွေထံကိုစည်ရင်ပေးသွင်းရမှာဖြစ်ပါတယ်တကယ်လို့စစ်မှုထမ်းဖို့ပြက်ကွက်တယ်ဆိုတာကိုတွေ့ရှိရင်တော့ထောင်ဒဏ်9နှစ်အပြစ်ပေးခံရမှာဖြစ်ပါတယ်။အမြဲတမ်းစစ်တပ်အင်အားကိုရှော့ချဖို့အရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရဥပဒေကိုဒီမိုကရေစီထွန်းကားတဲ့အတိုင်းပြည်တချို့မှာပြဋ္ဌာန်းထားပေမဲ့မြန်မာစစ်အစိုးရကတော့အမြဲတမ်းစစ်အင်အားကိုမလျှော့ဘဲအခုလိုစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းတာဖြစ်တဲ့အတွက်စစ်အင်အားကြီးထွားအောင်လှုံ့ဆော်မှုတစ်ခုသာဖြစ်တယ်လို့လည်းဦးထေအောင်ကရှုမြင်ပါတယ
်။အမြဲတမ်းစစ်အင်အားကိုရှော့ချနိုင်မယ်ဆိုရင်အတိုင်းပြည်အတွက်ပေါ့လေစစ်တပ်အတွက်ပေါ့လေအသုံးပြုနေရတဲ့ငွေကြေးတွေမှာကျွန်တော်တို့အများကြီးရှော့ချနိုင်မဲ့အနေအထားမျိုးရှိပါတယ်။အဲနောက်တစ်ခုကလည်းပြည်သူလူထုရဲ့လုံးကဒီစစ်ပညာကိုတက်ကြွထားခြင်းအားဖြင့်ပေါ့ဗျာ။နော်ပြပကျူးကျော်မှုကိုရင်ဆိုင်လာတဲ့အချိန်မျိုးမှာအကိုနိုင်ငံကိုကိုကာကွယ်နိုင်တဲ့အနေအထားမျိုးရှိတော့ဒါကတပိုင်းကကြည့်မယ်ဆိုလို့ရှိရင်လည်းကောင်းတဲ့အနေအထားရှိပါတယ်။ဒါပေမဲ့ဒီစစ်အာဏာရှင်တွေအခုလိုအတင်းကြပ်ကြထားနာကြတော့အဲသူတို့ရဲ့ဒီစစ်အာဏာရှင်စနစ်ကိုပေါ့နော်တက်ဆိုးရှိအောင်နောက်တစ်ခုကလည်းပဲပြည်သူလူထုကိုယ်၌ကဒီစစ်တပ်ရဲ့ပုံစံအရပေါ့လေဒီသူတို့ရဲ့အမိန့်တွေကိုအဲ့နာဂန်တက်တဲ့အချင်းဖြစ်လာအောင်အဲ့သူတို့ကရည်ရွယ်ပြီးလှုပ်ဆောင်တာဆိုရင်တော့ဒါသူတို့ရဲ့ရည်ရွယ်ချက်ကပါနေတယ်ဒီလှုပ်ဆောင်ချက်ကအဲ့ကျွန်တော်တို့အကျိုးမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်နိုင်ငံတကာကကျူးကျော်ရန်စမှုကိုတွန်းလှန်နိုင်ဖို့နဲ့စစ်တပ်အသုံးစရိတ်ကိုရှော့ချနိုင်ဖို့နိုင်ငံတချို့ကဒီဥပဒေကိုကျင့်သုံးလို့ရှိကြပေမဲ့လက်ရှိမြန်မာနိုင်ငံရဲ့အနေအထားကတိုင်းရင်းသားလက်နက်ကိုင်တပ်တွေလည်းရှိနေသေးတာကြောင့်စစ်တပ်အင်အားတိုးချဲ့ဖို့ကြိုးစားလာတာကပြည်တွင်းစစ်မီတိုးပွားလာမဲ့အရေးကိုလည်းစိုးရိမ်မှုတွေရှိနေပါတယ်အခုလိုစစ်မှုမထမ်းမနေရလှုပ်လိုက်တာကလည်းတပ်မတော်အတွက်ရောပြည်သူအတွက်ရောကောင်းတဲ့အကျိုးရလဒ်ဖြစ်လာမှာမဟုတ်ဘူးလို့ဦးထေအောင်ကဆိုပါတယ
်လူတွေကစိတ်ဆန္ဒမပါပဲနဲ့တင်းကျပ်လှုပ်ခိုင်းလို့ပေါ့ဗျာလှုပ်ရတဲ့အလုပ်မှန်သမျှကတော့အကျိုးသေးရောက်မှုရှိတဲ့လောက်ရှိမယ်လို့ကျွန်တော်မထင်ပါဘူးအဲ့တော့ဘာပဲဖြစ်ဖြစ်တိုင်းပြည်ကိုပေါ့နော်အချစ်မြတ်နိုးလို့တိုင်းပြည်ကိုကာကွယ်ဖို့အတွက်ကိုယ့်ရဲ့စိတ်ဆန္ဒဆုံးဖြတ်ချက်နဲ့သမရိုတဲ့ဝင်နာမျိုးမှသာရှင်ဒါတိုက်ပြီးအတွက်တကယ်လဲအကျိုးရှိမယ်လို့ကျွန်တော်ကယူဆပါတယ်သမရိုအတွက်လဲဒါမျိုးမှပဲအကျိုးရှိမှာဖြစ်ပါတယ
်လက်တလုံးနေထားမှာတော့မြမတက်မရိုမှာအသက်မပြည့်သေးတဲ့ကလေးငယ်တွေကိုစစ်သားစုဆောင်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေရှိနေတာဖြစ်ပါတယ်ရှင်